အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အာဆီယံ10နိုင်ငံနဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျ၊နယူးဇီလန်ပါဝင်တဲ့15နိုင်ငံစီးပွားရေးသဘောတူညီချက်ကိုပြီးခဲ့တဲ့လပိုင်းတွေကလက်မှတ်ထိုးခဲ့ကြပါတယ်။ဒါပေမဲ့ဈေးဝယ်စီးပွားရေးမှာပူးပေါင်းဆောင်ရွက်မှုနဲ့ပြန်ဆိုင်မှုဟာတွန်တွဲနေပါတယ်။ဒီ15နိုင်ငံထဲမှာပြန်ဆိုင်မှုစွမ်းအားအနည်းဆုံးဟာမြန်မာဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
လောကရဲ့2012ကကျင်းပတဲ့ဘာလီအာဆီယံထိပ်သီးညီလာခံမှာပထမဆုံးဆွေးနွေးခဲ့တဲ့ဒေတာဆိုင်ရာစီးပွားရေးပူးတွဲဆောင်ရွက်မှုသဘောတူချက် RCEP အကောင့်ထဲပေါ်လာပါပြီ။အာဆီယံ10နိုင်ငံနဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျ၊နယူးဇီလန်ပါဝင်တဲ့စီးပွားရေးသဘောတူချက်ဖြစ်ပါတယ်။ဒီလိုသဘောတူတဲ့အကျိုးကိုနှစ်နှစ်အတွင်းခံစားရမယ်လို့မျှော်လင့်ရပါတယ်။15နိုင်ငံမှာကမ္ဘာလူဦးရေ30ရာခိုင်နှုန်းရှိတာမို့ကမ္ဘာ GDP 30ရာခိုင်နှုန်းထုတ်လုပ်ပြီးကမ္ဘာကုန်သွယ်ရေးရဲ့30ရာခိုင်နှုန်းကိုရယူထားတဲ့အုပ်စုဖြစ်ပါတယ်။ကုန်သွယ်ရေးမှာရှိနေတဲ့အဟန္တားတွေကိုဖယ်ရှားဖို့ RCEP ကရည်ရွယ်ပါတယ်။ဒါပေမဲ့ကမ္ဘောဒီးယား၊လာအိုမြန်မာစတဲ့နိုင်ငံတွေကိုတော့အထူးအခွင့်အရေးပေးထားပါတယ်။အခြားနိုင်ငံတွေကကုန်ပစ္စည်း65ရာခိုင်နှုန်းအခွန်ကင်းလို့ခွင့်ပေးဖို့လိုအပ်ပေမဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုကတော့30ရာခိုင်နှုန်းသာအခွန်တော်ကင်းလွတ်ခွင့်ပေးဖို့လိုပါတယ်။ကုန်သွယ်ခွင့်ကင်းလွတ်ဖို့အတွက်မြန်မာဟာ3နှစ်က10နှစ်အထိအချိန်ယူနိုင်ပါတယ်။အစဉ်အတန်းရှိတဲ့ကုန်ပစ္စည်းတင်ပို့နိုင်ရေးအတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုမြန်မာကဖိတ်ခေါ်တဲ့အစီအစဉ်ရှိကြောင်းသိရပါတယ်
။ဈေးဝယ်စည်းဝါးရေးမှာပူးပေါင်းဆောင်ရွက်မှုနဲ့ပြန်ဆိုင်မှုဟာလွန်ဆွဲနေသလိုတွန်တွဲနေတယ်လို့ဆိုရိုးရှိပါတယ်။ဥပမာမြန်မာအထည်ချုပ်လုပ်ငန်းမှာမြန်မာကအလို့သမားပဲစက်ရပါတယ်။လိုအပ်တဲ့ကုန်ကျန်းကိုနိုင်ငံခြားကတင်သွင်းပါတယ်။လိုအပ်တဲ့ပိတ်ဆအပ်ချီအပ်နဲ့ကျဲသီးကိုတရုတ်ပြည်ကအများဆုံးသွင်းပါတယ်။တောင်ကိုရီးယား၊ဂျပန်၊ထိုင်းနဲ့အင်ဒိုနီးရှားကတင်သွင်းတာလည်းရှိပါတယ်။ဒါပေမဲ့ကုန်ကျန်း 80-90 ရာခိုင်နှုန်းလောက်တရုတ်ပြည်ကတင်သွင်းတယ်လို့သိရပါတယ်။တရုတ်စီကကုန်ကျန်းအလာနှဲသွားရင်အလို့ယုံနေပိတ်ပြရမှာမို့တရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။အထည်ချုပ်လုပ်ငန်းကထွက်တဲ့ကုန်ညောရောင်းတဲ့အခါဈေးကွက်မှာတရုတ်နဲ့ပြိုင်ဆိုင်လာရပါတယ်။ဒါဟာပူးပေါင်းဆောင်ရွက်မှုနဲ့ပြိုင်ဆိုင်မှုတွန်တွဲနေတဲ့သဘောဖြစ်ပါတယ်
။ COVID-19 ရောဂါဖြစ်ပွားတဲ့အခါမှာကိုယ်ခန္ဓာကာကွယ်ရေးဝတ်စုံ PPE အများအပြားလိုအပ်ပါတယ်။မြန်မာပြည်မှာ PPE ကိုရောအခြားလုံခြုံရေးပစ္စည်း Safety Wears ကိုရောထုတ်လုပ်ရောင်းချနေတဲ့အထည်ချုပ်လုပ်ငန်းအချို့ရှိပါတယ်။ဒါပေမဲ့ကမ္ဘာ PPE ဈေးကွက်ရဲ့90ရာခိုင်နှုန်းဟာတရုတ်လက်ထဲမှာရှိတာမို့တရုတ်နဲ့ပြိုင်ဆိုင်ရောင်းချနေရတဲ့သဘောရှိပါတယ်။ RCEP ဒေတာဆိုင်ရာစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုလက်မှတ်ထိုးထားတဲ့15နိုင်ငံရဲ့ပြိုင်ဆိုင်မှုစွမ်းရည်ကို World Economic Forum က145နိုင်ငံစစ်တမ်းမှာကြည့်တဲ့အခါမြန်မာကအောက်ဆုံးအဆင့်မှာရှိနေပါတယ်။စင်ကာပူကနံပါတ်1၊ဂျပန်ကနံပါတ်6၊တောင်ကိုရီးယားက13ခုနောက်ကဩစတြေးလျ၊နယူးဇီလန်၊မလေးရှား၊ထိုင်း၊အင်ဒိုနီးရှား၊ဘရူနိုင်း၊ဖိလစ်ပိုင်၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့မြန်မာဖြစ်ပါတယ်
။ကိုဗစ်ရောဂါကြောင့်အထည်ချုပ်လုပ်ငန်းမှာဈေးကွက်ပြဿနာရှိလာတာကိုမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့ထွေထွေတွင်းရင်မှုဒေါ်ခန့်ခိုင်တွေကလွန်ခဲ့တဲ့ဒီဇင်ဘာ17ရက်နေ့ကရှင်းလင်းတင်ပြခဲ့ပါတယ်။မြန်မာကအများဆုံးတင်ပို့နေတာဂျပန်ဖြစ်ပြီးဂျာမနီကဒုတိယလိုက်နေပါတယ်။ဂျပန်မြန်မာအထည်ချုပ်လုပ်ငန်းရှင်များအသင်းပေါ်ပေါက်လာတဲ့အထိဂျပန်နဲ့လုတ်ကန်ရတာအဆင်ပြေနေပုံရပါတယ်။အာဆီယံ10နိုင်ငံရဲ့ပြန်ဆိုင်မှုစွမ်းရည်ကိုကြည့်တဲ့အခါမှာလဲစင်ကာပူကပထမ၊မလေးရှားကဒုတိယ၊ထိုင်းကတတိယ၊အင်ဒိုနီးရှားကစတုတ္ထ၊ဖိလစ်ပိုင်၊ဘရူနိုင်း၊ဗီယက်နမ်၊လာအို၊ကမ္ဘောဒီးယားနဲ့မြန်မာကအနေဆုံးဖြစ်နေပါတယ်
။ဉာဏ်ပညာအမျိုးအမြင်ရှိတဲ့အစိုးရခေါင်းဆောင်တဲ့တိုင်းပြည်မှာသာပြန်ဆိုင်မှုစွမ်းရည်ရှိတာကိုစင်ကာပူကသက်သေပြနေပါတယ်။မြန်မာပြည်လွတ်လပ်ရေးရာဂစားကအစောပိုင်းကာလမှာစင်ကာပူဆိုတာတရုတ်တန်းအကြီးစားပါတံငါးတဲ့ကုန်းတဲ့ပွဲစားနဲ့မောင်ခိုကြီးစိုးတဲ့နေရာဖြစ်ပါတယ်လွန်ခဲ့တဲ့အနှစ်90ကျော်ကစင်ကာပူမြို့သားတဦးရဲ့တစ်နှစ်ဝင်ငွေဟာအမေရိကန်ဒေါ်လာ400ကျော်သာရှိပါတယ်အခုတော့9000ကျော်နှစ်စဉ်ဝင်ငွေရှိနေပါပြီဟာဗတ်တက်ကလူပမောက Richard Beter ကတိုင်းပြည်တွေဘယ်လိုပြန်ဆိုင်ရသလဲဆိုပြီးHow countries compete ဆိုတဲ့စာအုပ်ကိုရေးမှုပါတယ်။တိုင်းပြည်အချင်းချင်းပြန်ဆိုင်ရင်တိုးတက်ဖွံ့ဖြိုးလာပုံကိုလေ့လာဆန်းစစ်ထားတာဖြစ်ပါတယ်။ တိုင်းပြည်အချင်းချင်းပြန်ဆိုင်နေဆိုပေမဲ့တကယ်ကတော့နိုင်ငံသားအချင်းချင်းစီးပွားပြန်ရတာပါနိုင်ငံသားနဲ့ပြန်ဆိုင်စီးပွားရှာနိုင်အောင်ပြည်တွင်းကုမ္ပဏီတွေကိုအစိုးရကကူညီလို့တိုင်းပြည်တိုးတက်ဖွံ့ဖြိုးလာဖို့ကိုရည်ထားတာဖြစ်ပါတယ်မြန်မာပိုင်ဆိုင်မှုစွမ်းရည်အနေဆုံးဖြစ်နေတာကိုအလေးအနက်စဉ်းစားဖို့တင်ပြလိုက်ရပါတယ်ခင်ဗျာ